စစ်ကောင်စီတပ်ဖွဲ့တွေစစ်ဆင်ရေးလုပ်နေတဲ့စကိုင်းတိုင်းခင်းမြို့နယ်မှာမိရှုဖြက်စည်းမှုတွေကြောင့်အင်ဂျာနဲ့ချီဖြက်စည်းတာတွေရှိတယ်လို့ဒေသခံတွေကပြောနေပါဗျ။နယ်မြေရှင်းလင်းရေးစစ်ကြောင်းကြောင့်လုံခြုံရေးစွန့်ရတဲ့ဒေသခံတွေလည်းဘေးလွရာကိုတင်းရှောင်နေကြပါဗျ။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုခမောင်စုံမင်းပြပြပေးပါအောင်ခင်ဗျာ။
ဤသတင်းပတ်ထဲစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းခင်ဦးမြို့နယ်မှာနေအိမ်တွေမိရှို့ခံနေရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်။ AP 25ရက်နေ့ကတကောင်းပင်ကျေးရွာနဲ့26ရက်နေ့28ရက်နေ့တွေကမြို့တစ်ကျေးရွာတို့ကနေအိမ်တွေကိုမိရှို့သွားတာပါ။မိရှို့ခံရတဲ့အခြေအနေတွေနဲ့ပတ်သက်လို့စစ်ဘေးရှောင်ကူညီနေသူတဦးကအခုလိုပြောပါတယ်
။အဲ25ရက်နေ့ဒီကောင်ဝင်ပြီးတော့တပင်ကောင်ကိုညနေခင်းချိုတာပေါ့နော်မနေ့ကအဲညနေခင်းကျတော့ရွတ်တရတဲ့ကိုမီးချိုတာချိုပြီးတော့မနေ့ကတော့2နေရာလောက်ချိုတာပေါ့ခုမနေ့4နေရာလောက်ချိုပြီးထွက်သွားတာအင်ဂျင်4နေရာကျော်လောက်ပါသွားမှာပါ900လောက်ရှိတာ100လောက်ကျန်တော့တာဆိုတော့ဒီလူကမဝင်နိုင်ဘူးပေါ့
တပင်ကောင်းချေးရွာကနေအိမ်40နီးပါးမီးလောင်ကျွမ်းခဲ့ပြီးမြို့တစ်ရွာကတော့တရွာထဲနဲ့အင်ဂျင်400ကျော်မီးလောင်ကျွမ်းခဲ့တာပါဒေသခံတချို့လည်းအဖမ်းခံရတာရှိတယ်လို့ပြောပေမဲ့အတိအကျတော့မသိရသေးပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းခင်ဦးမြို့နယ်တဲကကျေးရွာ61ရွာကနေအိမ်ပေါင်း 4,800 နီးပါးမိရှို့ခံခဲ့ရတယ်လို့အချက်အလက်စုဆောင်းနေတဲ့အကဲခတ်တချို့ကခန့်မှန်းထားပါတယ်ဆလင်းကြီးမြို့နယ်ဘက်မှာလည်းမြို့ပေါ်မှာတက်ဆွဲထားတဲ့စစ်တပ်ကဆလင်းကြီးမြို့ကနေမုံရွာမြို့ကိုပြန်လည်ထွက်ခွာသွားတဲ့အတွက်လမ်းတစ်လျှောက်ဒေသခံတွေတိမ်းရှောင်နေရပါတယ်အဲ့ဒီလိုတိမ်းရှောင်နေရတာနဲ့ပတ်သက်ပြီးဒေသခံတဦးက
ကျွန်တော်တို့ဒီနေ့ရလာတဲ့ဒီကြောင်းကိုတဝက်ကအဲ့ညောင်မင်းစိတ်ကနေမောင်အောင်ပြန်သွားဖို့ဒါတော့လမ်းကြောင်းနီးတဲ့ရွာတွေကြီးသူတွေကြီးရတယ်ဒီကြောင်းဆိုတဲ့အနေထားတော့မဟုတ်ဘူးခင်ဗျာသူတို့အဲ့မျိုးပေါ်ကနေပြီးတော့အဲ့တဝက်ပြန်ဆုတ်သွားတယ်တပေါ့ဗျဟုတ်မောင်အောင်ပြန်ကူးသွားတယ်ဗျာဒါတော့ညောင်မင်းကြီးစိတ်ပြန်ရတယ်လေ
စစ်တပ်ဟာဧပြီလ25ရက်နေ့ကမုံရွာကနေစလင်းကြီးဘက်တလျှောက်စစ်စင်ရေးအတွင်ရွာသား6ဦးအသတ်ခံခဲ့ရတယ်လို့လည်းဒေသခံတွေကပြောပါတယ်စစ်တပ်ရဲ့စစ်စင်ရေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်တလောသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ